င်းနိုင်ငံမှာနိုင်ငံရေးအချက်အလက်တွေကြီးထွားလာနေတဲ့အတွက်မြန်မာနိုင်ငံသားတွေဘန်ကောက်မြို့ကိုအသွားအလာတည်တည်တသာကြဆင်သွားပါတယ်ဈေးကူတာမှုခံယူဖို့အတွက်ဘန်ကောက်ကိုသွားလို့ရှိတတ်တဲ့မြန်မာနိုင်ငံသားတွေကြားမှာလဲစိုးရင်စိတ်ကြောင့်အစီအစဉ်ဖျက်ပြီးပြန်လာသူတွေလည်းရှိနေကြတာပါထိုင်းနိုင်ငံရဲ့ပြည်ထနာတွေရဲ့ရိုက်ခတ်မှုတန်ခံနေရတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေတွေကိုတော့ဆက်သွယ်စွန့်စမ်းထားတဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကအပြည့်အစုံပြောပြပေးမှာပ
ါထိုင်းနိုင်ငံအတွင်းအစိုးရစန့်ကျင်ရေးဆန္ဒပြနေသူတွေဟာဇန်နဝါရီလ13ရက်နေ့မှာပဲဘန်ကောက်မြို့ကိုဝိုင်းဝန်းပိတ်ဆို့ရေးဘန်ကောက်ရှတ်ဒေါင်းဆန္ဒထုတ်ဖော်မှုတွေကိုအပြင်းထန်လှုပ်ဆောင်နေခြင်းမှာဒီကနေ့မြန်မာနိုင်ငံသားအများစုဟာဘန်ကောက်ကိုတွားရောက်မှုတွေတိကျစွာကြဆင်းသွားတယ်လို့ထိုင်းနိုင်ငံကိုပြေးဆွဲနေတဲ့နိုင်ငံတကာလေကြောင်းလိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုပြန်တန်းနေတဲ့လေကြောင်းလိုင်းခီးစဉ်တွေရပ်ဆဲတာရွှေ့ပြောင်းလိုက်တာမျိုးတွေမရှိပေမဲ့ခီးသောဥယျာဉ်ကတော့ထက်ဝက်ကျော်ကျသွားတာကိုတွေ့ရတယ်လို့မြန်မာနိုင်ငံအပြည်ပြည်ဆိုင်ရာလေကြောင်းလိုင်း MAI ရဲ့ဈေးကွက်မန်နေဂျာမအေးမရတာကပြောပါတယ်
ခီးစဉ်ကတော့လေအမားတို့တွေကဒီဟိုပုံမှန်ခီးစဉ်ကတော့တစ်နေ့နှစ်ကြိမ်ရှိတာပေါ့နော်ဘန်ကောက်ကိုမနေ့တစ်ကြိမ်ညတစ်ကြိမ်ရှိရဲဒါပေမဲ့ခီးရတော့မားတို့ရေစိုက်ကြင်ဆလုံးထားတော့မရှိဘူးဒါပေမဲ့ခီးစဉ်အတွားလာတော့ဟိုတောင်မဲ့ဆက်ဆိုင်တော့နည်းနည်းတော့ရော့သွားတာပေါ့ဟုတ်ထက်တော့အဝင်ရောရှင်ထက်ကောဝင်ရောနှစ်ခုစလုံးကိုလေခိုင်းဆက်ဆိုင်တော့ passenger နည်းသွားပါတယ်ခိုင်းဆိုတော့ပုံမှန်ခီးဆိုတော့ site ကတခါဝင်တော့ထွက်တော့မှ100ကျော်90ကျော်လောက်ရှိရပါတော့ခုဆိုတော့မားတို့50ကျော်လောက်ပဲရှိပါတယ
်ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့ထိုင်းနိုင်ငံကဆေးရုံကြီးတစ်ခုဖြစ်တဲ့ဘန်ရွန်ဂရစ်ဆေးရုံမှာဆေးစစ်တာဆေးကုသမှုခံယူတာတွေပြုလုပ်တဲ့မြန်မာအများစုဟာဘန်ကောက်ရှတ်ဒေါင်းကိုစိုးရိမ်တာကြောင့်ဘန်ကောက်မှာအပြင်းထန်ဆန္ဒပြမယ်ဇန်နဝါရီလ13ရက်ကိုရှောင်ရှားဖို့မြန်မာနိုင်ငံကိုပြန်လာကြတယ်လို့အဖေဖြစ်သူရဲ့အသေးဆေးကုသမှုအတွက်လိုက်ပါသွားတဲ့တမိဖြစ်သူမတ်တန်နာက VOA ကိုပြောပါတယ်
ကျမတို့တော့ဒီဇန်နဝါရီလ13ရက်နေ့ကအေးဒီအခုသူတို့ဖြစ်နေရတဲ့ရှောင်းရင်လို့လေအဖေကိုခေါ်ပြီးမနေ့ကပဲရန်ကုန်ပြန်လာတယ်။နေတိုင်းပြင်ထွက်လို့ရှိရင်လည်းစိုးရင်စိတ်ကကြီးနေရတယ်။ဘာလို့လဲဆိုတော့ဆေးရုံမှာစိတ်ကူတာတဲ့မြန်မာလူနာတွေကတော့အများကြီးပဲ။ဒါပေမဲ့မနေ့ကသူတို့လည်းပြောနေကြတယ်ပြန်မယ်လို့စီစဉ်နေရလေ။အဲ့တော့အဲ့ဒီမှာရေဖြတ်မယ်မီးဖြတ်မယ်ဆိုပြီးတော့သူတို့ကပြောထားတော့အမတို့လည်းကိုယ်နိုင်ငံမဟုတ်တော့စိုးရင်နေ။အခုတော့ဆေးရုံကနှစ်ပတ်နေပြန်လာဖို့ပြောလိုက်ပေးမယ်ဟိုနိုင်ငံရေးအခြေအနေတွေဘယ်လောက်တည်နေလဲဆိုတာကိုကြည့်ပြီးမှအမတို့ပြန်သွားမယ့်သဘောလည်းဖြစ်နေရလေ
မြန်မာနိုင်ငံသားအများစုစစ်စစ်မှုနဲ့ဆေးကုသမှုခံယူနေတဲ့ထိုင်းနိုင်ငံဘန်ကောက်မြို့စုခွန်ဗစ်မြို့နယ်မှာရှိတဲ့ဘန်ရွန်ဂရက်ဆေးရုံကိုဆေးကုသဖို့သွားတဲ့လူနာအများစုဟာအရေးပေါ်အခြေအနေကလွဲပြီးတော့ဒီရပိုင်းနေမှာသွားရောက်ဖို့အစီအစဉ်တွေကိုရှေ့ဆိုင်တာကိုလည်းတွေ့ရတယ်လို့ဘန်ရွန်ဂရက်ဆေးရုံရန်ကုန်ရုံးခွဲရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမာကွက်စ်ကပြောပါတယ
်ဟောကျွန်တော်ဒီလိုပါကျွန်တော်တို့ကဟိုအရင်ဆုံးကတော့ကျွန်တော်ကဘန်ကောက်ကလေနဲ့ဟိုစစ်မဲ့လူတွေကတော့မသွားတော့ဘူးဒါပေမဲ့ရှာဝင်ရချင်းရှိတဲ့လူတို့မသွားမဖြစ်တဲ့လူကတော့သွားပါလေ
ထိုင်းနိုင်ငံတွင်ဖြစ်ပေါ်နေတဲ့ဇာနာထုတ်ဖော်မှုတွေအတွင်မြန်မာလူမျိုးတယောက်တနက်မှန်တည်ဆုံးခဲ့ပြီးမှထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကတော့လက်ရှိဘန်ကောက်မြို့မှာဖြစ်ပေါ်နေတဲ့ရေးခင်းတွေမှာမြန်မာတွေမပါဝင်ဖို့နဲ့ပြည်ပကဖြစ်ပေါ်နေတဲ့နေရာတွေကိုလည်းမြန်မာတွေရှောင်ရှားသွားလာကြဖို့ဆိုပြီးတော့သတိပေးချက်ထုတ်ပြီးတော့တားမြစ်ထားပါတယ်ခင်ဗျာ